ကစားကမ်းမြောင်ဒေသတောင်ပိုင်းကနေဒီမြေအောက်လှိုင်ကောင်းတစ်ခုကနေပြီးတော့တစားကန်ဖြစ်နေဖန်ခံထားရတဲ့အသက်53နှစ်အရွယ်ယိုဆယ်အယ်ဇာယာဒီနီရဲ့အလုတ်လောင်းကိုရှာဖွေတွေ့ရှိတယ်လို့အစ္စရေးစစ်တပ်ကပုထုနေတုန်းကပြောကြားခဲ့ပါတယ်။သူနဲ့အတူနောက်ထပ်ယုတ်လောင်းတစ်ခုကိုလည်းတွေ့ရှိခဲ့ပြီးတော့ဒါဟာသူ့ရဲ့သားဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အဲ့ဒီလူတွေဟာဒီ2023အောက်တိုဘာ9ရက်နေ့ကဟာမတ်စ်အဖွဲ့ရဲ့ဒီတိုက်ခိုက်မှုအတွင်းမှာဖမ်းဆီးခေါ်ဆောင်တွားခံရတဲ့တစားကန်တွေဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။ချန်နေတဲ့တစားကန်100တဲကသုံးပုံတစ်ပုံလောက်တေဆုံးသွားပြီးတော့တေဆုံးတဲ့သူကထပ်ဝက်လောက်ရှိနေတယ်လို့လည်းဒီရှိနိုင်တယ်လို့လည်းအစ္စရေးဘက်ကပြောထားပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိအောင်ဆက်လက်ကြိုးပမ်းနေပြီးတော့နှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူညီမှုရခဲ့မယ်ဆိုရင်တော့ဟာမတ်စ်တွေဖမ်းထားတဲ့တစားကန်တွေကကျန်နေတဲ့တရားပြန်လွတ်လောက်မှာဖြစ်တယ်လို့ဂါဇာမှာတိုက်ခိုက်နေတာတွေလည်းရပ်တန့်သွားမှာဖြစ်ပါတယ်ရှင်။